စစ်တပ်အာဏာသိမ်းနောက်ကိုဆန့်ကျင်တဲ့ရန်ကုန်မြို့ကဆန္ဒပြပွဲတွေကိုတရင်ယူနေတဲ့ဒီပန်အလွတ်တန်းတရင်နောက်တရက်ကိုရဲတွေကခိတ္တဖမ်းဆီးခဲ့ပြီးနိုင်ငံပိုင်အတွင်းပြန်လည်ပြုတ်ပေးခဲ့ကြောင်းရိုက်တာတရင်ကပြောပါတယ်။ရန်ကုန်ခြေဆိုင်မီဒီယာထုတ်လွှင့်ရေးကုမ္ပဏီလုပ်ငန်းလက်ကိုင်တဲ့ UK ကတဲ့ဇူမီဟာအရင်က Nikkei Business Daily တရင်စာတရင်နောက်ဖြစ်လုပ်ငန်းခဲ့မှုသူဖြစ်ပါတယ်။သူက February 1ရက်နေ့စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းပြမဇောဖတ်ခံရရတဲ့နိုင်ငံသားတရင်တောက်တယောက်လည်းဖြစ်လာပါတယ်။သူကိုစမ်းကြောင်းမြို့နယ်ရဲစခန်းကပြန်လည်လိုက်ပြီးတဲ့နောက်သူကဖိတ်ဆွေတွေကိုအခုခါဘေးကင်းရန်ကင်းရှိပြီဖြစ်ကြောင်းနဲ့ကျေးဇူးတင်ရှိကြောင်းပြောပါတယ်။အစောပိုင်းတုန်းကဂျပန်နိုင်ငံဘက်ကတော့အသက်40ဝန်းကျင်ဂျပန်လူမျိုးတရင်တောက်တယောက်အဖမ်းခံရတယ်လို့ပြောခဲ့ပေမဲ့အသေးစိတ်တော့ပြောကြခဲ့ခြင်းမရှိပါဘူး။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်နိုင်ငံသားတွေနဲ့ပြမဇောဖြစ်ဖိဖွေလာ6ရက်နေ့ကဒေါ်ဆန်းစစ်တီရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှောင်းတန်ရဲ့ကိုလည်းစစ်တပ်ကဖမ်းဆီးထိန်းသိမ်းထားပါတယ်။အခုကီတက်စီဒီကဒုတိယမြောက်ဖမ်းဆီးခံရသူနိုင်ငံသားဖြစ်ပြီးသူ့ကိုတော့နိုင်ငံပိုင်အတွင်းပြန်လွှတ်ပေးခဲ့ပါတယ်။2009ရွှေဝါယံတော်လိုင်းရေးစနပြမှုအတွင်းတည်ငြိမ်ခဲ့တဲ့ဂျပန်သတင်းထောက်ကန်ဂျီနာဂါကြီးကတော့စစ်တပ်ရဲ့စနပြပွဲဖြိုခွင်းမှုအတွင်းတရက်ထူမှန်တည်ဆုံခဲ့ပါတယ်ခင်ဗျ။ဆီးရီးယားနိုင်ငံအတွင်းအီရန်ကြောတောင်နောက်ကပေးထားတဲ့အီရန်လက်နက်ကိုင်တပ်ဖွဲ့တွေကိုအမေရိကန်တို့ကလေကြောင်းကတိုက်ခတ်တာကြောင့်စစ်သည်ကြတဦးသေဆုံးပြီးအများပြားဒဏ်ရာရသွားတဲ့ကိစ္စအပေါ်အဓိကစောင့်ကြည့်နေတယ်လို့ကုလသမဂ္ဂကပြောပါတယ်
The Secretary General is following closely the reports of a U.S. airstrike targeting sites in eastern Syria.
American Mahabhi Chitya Irapo, Zatalo Takamuri go Tungbiyana Nene, Syria Ashibai Maagulu, American Nga Lijanga Takamuri Patapi, Kulatamaga Duyemu Joga Aniga Saudi Libarelu, Kulatamaga Duyemu Yonpyogunya Stephen Dujarika Pyawari, Pentagon Sitana Jogaro,စစ်သွေးကြော်တွေကဒုံးကျည်နဲ့တိုက်ခတ်ခဲ့တာကြောင့်အီရန်နိုင်ငံနဲ့ဒီလအစောပိုင်းတုန်းကအရတားတူတည်ဆုံခဲ့ရတဲ့အပေါ်အခုလိုလက်တုံ့ပြန်တာဖြစ်တယ်လို့ပြောပါတယ်။ဒါဟာသမ္မတဂျိုးဘိုင်ဒန်လက်ထက်ပထမဆုံးချိန်အင်အားသုံးပြီးဒီကြောင့်ကတိုက်ခတ်မှုလည်းဖြစ်ပါတယ်ခင်ဗျ။